ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြံစီနေတယ်လို့တန်တရားရှိသူလူမှောင်ခိုသမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။ရိုဟင်ဂျာမျိုးသမီး2ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကလေးငယ်2ဦးကိုရဲတပ်ဖွဲ့ကထိန်းသိမ်းပြီးဒါကာမြို့တော်မှာတောက်ကြနေကစစ်ဆေးမေးမြန်းခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေကြတဲ့ရိုဟင်ဂျာတွေကိုလူကုန်ကူးသူတွေကအုံချပြီးကြံစီနေတယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးယဟီလီကသတိပေးနေချိန်မှာပဲအခုလိုဖမ်းဆီးမှုတွေထွက်ပေါ်လာတာပါ။ဒီမောင်ကူသမားတွေဟာဒုက္ခသည်တွေကိုတင်းတင်းပြီးမလေးရှားနဲ့အရှေ့လက်ပိုင်းဒေသကိုပို့ပေးနေကြတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတူကပြောကြောင်း Riders သတင်းဌာနကဖော်ပြထားပါတယ်။လူတူးစီက American Dollar 3000နဲ့ညီမျှတဲ့ကာတာ2သိန်းခွဲစီရယူပြီးသူတို့3ကိုမှတ်ပုံနဲ့အတူတူထုတ်ပေးထားတာဖြစ်တယ်လို့လည်းဆိုပါတယ်။သူတို့တင်းတင်းထားတဲ့ရိုဟင်ဂျာတွေဒီထက်ပိုများလိမ့်မယ်လို့လည်းအဆိုပါအရာရှိကပြောပါတယ်။